မြန်မာနိုင်ငံလူအခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ယန်ဟီလီဟာဒီကနေ့မှာကချင်ဒုက္ခသည်စခန်းတွေကိုတွားရောက်လည်လာခဲ့ပြီးတော့သူ့ရဲ့ကချင်မြင်းနဲ့ခရီးစဉ်ကိုအဆုံးသတ်လိုက်ပါပြီ။လုံခြုံရေးအခြေအနေကြောင့်လိုက်စာမျိုးနဲ့ဖားကံမျိုးတို့ကိုတွားရောက်လည်လာခွင့်မရခဲ့တဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ဟာမနက်ဖြန်မှာတော့မွန်ပြည်နယ်ကိုတွားရောက်ဖို့ရှိပါတယ်။အဖြစ်အဆုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကပြောပြပေးမှာပါရှင
်။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။မြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့လေ့လာဖို့ရောက်ရှိနေတဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ယန်ဟီလီဟာဒီကနေ့မှာတော့ကချင်ပြည်နယ်တွင်းကစစ်ဘေးရှောင်စခန်းတွေကိုတွားရောက်လေ့လာခဲ့ပါတယ်။လုံခြုံရေးအခြေအနေကြောင့်ကချင်ပြည်နယ်တွင်းကလူခွင့်ရေးချိုးဖောက်ခံနေရတယ်လို့ဆွဆွဲခံနေရတဲ့နေရာတချို့ကိုတွားရောက်လေ့လာခွင့်တော့မရခဲ့ပါဘူး။ဒါကြောင့်လည်းမနေ့ပြန်မှာတော့မွန်ပြည်နယ်ကိုတွားရောက်လေ့လာမှာဖြစ်ပါတယ်။မစ်ယန်ဟီလီရဲ့ဒုတိယနေ့ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂမြန်မာနိုင်ငံရုံးခွဲပြန်ကြားရေးတာဝန်ခံဦးဝေဝင်းကအခုလိုပြောပါတယ်။
ဒီလို IDP ကမြို့သွားပြည်ရန်ကိုဆင်းတယ
်ကျွန်တော်ကြားနေရမွန်ပြည်နယ်ကိုပဲသွားဖို့ရှိတယ်လို့ပြောထားလို့လေအဲ့ကူပူကများဘယ်ရောက်သွားဖို့ရှိလဲခင်ဗျာအန်ကဲ
မနေ့ကဖြစ်ပေါ်များ
ကုလသမဂ္ဂလူခွင့်ရေးဆိုင်ရာထုကိုယ်စားလှယ်မစ်ယန်ဟီလီဟာသူ့ရဲ့ဒီတစ်ခေါက်ခီးစဉ်အတွင်းအစိုးရအာဏာပိုင်အဖွဲ့အစည်းတွေရဲ့ပူးပေါင်းဆောင်ရွက်မှုမရရှိခဲ့ဘူးလို့ VOA မြန်မာပိုင်းကိုပြောဆိုထားပါတယ်။ဒီကနေ့မှာတော့ဝိုင်းမော်မြို့မိုင်းလာကြီးရွာကကချင်နစ်ချင်းအဖွဲ့ချုပ် KPC စစ်ဆောင်စခန်းနဲ့စိန့်ဂျိုးဆက်ယာယီခလုံစခန်းတို့ကိုလည်းတွားရောက်ခဲ့တာပါ။လူဦးရေ2000ကျော်ရှိတဲ့ KPC စခန်းမှာတော့လက်တတော်ဖြစ်ပျက်နေတဲ့တိုက်ပွဲတွေကြောင့်အသေရောက်ရှိလာတဲ့စစ်ဆောင်ဒုက္ခသည်တွေနဲ့ကောစခန်းတာဝန်ရှိသူတွေနဲ့ပါတရားစီတွေ့ဆုံခဲ့ပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့တွေ့ဆုံစဉ်အတွင်းမှာစစ်ဆောင်ဒုက္ခသည်တွေနေရပြန်လာနိုင်မှုနဲ့ငင်းချင်ရဖို့ဆောင်ရွက်တဲ့အကြောင်းဆွေးနွေးတင်ပြခဲ့တယ်လို့မိုင်းလာ KPC စခန်းရဲ့တာဝန်ခံဦးခေါင်ထောင်ကပြောပါတယ
်။သူအနေနဲ့အမိန့်နားတော့ဒီလုံခြုံရေးပေါ့နော်။သူတို့ဒေတာလုံခြုံရေးအချင်းချင်းသူတို့ပြောင်းလာရတဲ့အခက်အခဲသူတို့ကဒီနေစပြောင်းလာတယ်ဆိုရင်ဒီမှာဖြစ်တတ်ခဲ့တဲ့အဖြစ်ပလဲတွေမြေးတာပေါ့နော်။ကျွန်တော်တို့ကအခု IDB ဒီမှာတောင်းရှိလာတာလည်းတော်တော်ကြာပြီပေါ့နော်။9နှစ်6နှစ်တည်းဝင်လာပြီအဲ့ဒီအတွက်သူတို့နေရာမျိုးသုံးချပေးနိုင်ဖို့ဆင်ခြင်ရမယ်ပထမဆုံးတော့ဒီငင်းချမ်းရေးကိစ္စပေါ့နော်ငင်းချမ်းရေးကိစ္စအဲဆွေးနွေးရမှာပေါ့အဓိကသူကငင်းချမ်းရေးစကားတိုက်ပွဲတန်တဲ့ပိုကျင်တယ်လို့ကျွန်တော်ထင်တယ်အဲ့ဒါကြောင့်မို့အမြန်ဆုံးတာအကောင့်ထည့်ပေးဖို့အရေးကြီးတယ်ပေါ့ဒါမှပဲသူတို့ရဲ့တင်နိုင်ရေးကိုဆင်ခြင်ရမယ်အဓိကအဲ့ဒါကိုလုပ်ပေးဖို့ပေါ့
မစ္စယန်ဟီလီဟာကုလသမဂ္ဂအထူးကိုယ်စားလှယ်ဖြစ်တဲ့မြန်မာနိုင်ငံကို၅ချိန်မြောက်လာရောက်လည်လာတာလည်းဖြစ်ပါတယ်။ဒီတစ်ခေါက်ခီးစဉ်တွင်ကချင်ပြည်နယ်၊မွန်ပြည်နယ်အပါအဝင်၊ရခိုင်ပြည်နယ်၊နေပြည်တော်နဲ့ရန်ကုန်မြို့တို့ကိုတွားရောက်လည်လာမှာဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလအစောပိုင်းကဖြစ်ပျက်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးနိုင်ငံတကာအသိုင်းအဝိုင်းကဝေဖန်ပြောဆိုနေကြတဲ့ရခိုင်ပြည်နယ်၊မောင်တော်နဲ့ပူစီတောင်မြို့တို့ကိုလည်းတွားရောက်ဖို့ရှိပါတယ်။ဒါ့အပြင်အစိုးရတာဝန်ရှိသူတွေ၊တပ်မတော်ထိပ်ပိုင်းကောင်ဆောင်တွေ၊လွှတ်တော်အမတ်တွေ၊လူခွင့်ရေးတက်ကြွလှုပ်ရှားသူတွေနဲ့ကောနိုင်ငံရေးအကျဉ်းသားများ၊ကုညီဆောင်ရှောက်ရေးအသင်းအဖွဲ့ဝင်တွေနဲ့ပါတွေ့ဆုံမှုရှိတာပါ။ရခိုင်ပြည်နယ်မှာဖြစ်ပျက်နေတဲ့အခြေအနေတွေအပြင်ကချင်နဲ့ရှမ်းပြည်နယ်အတွင်းကစစ်ပွဲတွေအရှိန်မြင့်လာတဲ့အပေါ်မှာလည်းတနစ်တတမ်းမဲ့ရှိတဲ့အစိုးရတဲ့အတွက်စိုးရိမ်စရာဖြစ်တယ်လို့လည်းကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာပြောဆိုထားပါတယ်။မစ်ယန်ဟီလီဟာသူ့ရဲ့12ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းတွေ့ရှိချက်တွေကိုမစ်လာမှာကျင်းပမဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှအစည်းအဝေးခန်းစာတည့်ရက်တင်သွင်းသွားမှာဖြစ်ပါတယ်ခင်ဗျာ။